ဂျာမနီနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်အင်္ဂလာမာကယ်က၄ချိန်မြောက်တက်တန်းအတွက်အနိုင်ထက်ရသွားခဲ့ပါတယ်။ပြီးခဲ့တဲ့3လရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးတွေဆောက်လုပ်ခဲ့တဲ့အချိန်ကလေးကပဲသူအနိုင်ရလိမ့်မယ်လို့အများကတွက်ထားကြတာပါ။ဒါကြောင့်လဲဝန်ကြီးချုပ်မာကယ်ရဲ့လက်ရှိအာဏာရပါတီဖြစ်တဲ့ Korean Democrat Party ကမျှော်လင့်ထားတာထက်မဲရတာပိုနှဲခဲ့ပြီးလက်ရာစွန်းပါတီကထင်ထားတာထက်မဲရီပိုရခဲ့ပါတယ်။အကြောင်းစုံကိုကိုကျောင်းလွင်ကပြောပြမှာပါရှင
်။ဂျာမနီရွေးကောက်ပွဲရဲ့တရားဝင်မဲရလက်တွေကိုကြီးညာလိုက်တဲ့အခါမှာလက်ရှိဝန်ကြီးချုပ်အင်္ဂလာမာကယ်ကိုထောက်ခံသူတွေကဝမ်းသာအားရနဲ့အော်ဟစ်ခဲ့ကြတဲ့အတန်းတွေပါ။Korean Democratic Party CDU နဲ့ Korean Social Union CSU တို့ကပူးတွဲပါတီပါတနင်္ဂနွေနေ့ကရွေးကောက်ပွဲမှာအဲ့ဒီပူးတွဲပါတီကမဲရေးတွဲအားလုံးရဲ့33ရာခိုင်နှုန်းကိုရခဲ့လို့လက်ရှိဝန်ကြီးချုပ်အင်္ဂလာမာကယ်ဟာစစ်ပီးခစ်ဂျာမနီဝန်ကြီးချုပ်တွေထဲမှာတက်တန်း၄ချိန်ဇက်တိုက်အာဏာရခဲ့သူ3ဦးထဲမှာတဦးပါဝင်ဖြစ်သွားခဲ့ပါပြီ CDU နဲ့ CSU ပူးတွဲပါတီကမဲအားလုံးရဲ့36ရာခိုင်နှုန်းကနေ39ရာခိုင်နှုန်းလောက်နဲ့နိုင်လိမ့်မယ်လို့လူလူသဘောထားစစ်တမ်းတွေအရခမန်းထားခဲ့ကြပေမဲ့ထင်နာတာထက်မဲတွေရော့ပြီးတော့ရခဲ့ပါလေ Alternative for Germany လို့ခေါ်တဲ့ AFD ပါတီကအခုတစ်ခေါက်ရွေးကောက်ပွဲမှာလူကြိုက်များတဲ့ပါတီတစ်ခုဖြစ်ပြီးတော့ဒီပါတီဟာအငင်းပွားစရာလက်ရာစွန်းအမျိုးသားရေးပါတီပါ AFD ပါတီကမဲအလုံးရဲ့73ရာခိုင်နှုန်းလောက်ရခဲ့ပါလေဝန်ကြီးချုပ်မာကယ်ကတော့ရှေ့မှာကြုံရမယ့်အခက်အခဲတွေကိုကြော်ဖြတ်သွားမယ်လို့ဆိုပါတယ
်လာမည့်သတင်းပတ်တွေကတော့လွယ်မှာမဟုတ်ပါဘူးဒါပေမဲ့ CDU နဲ့ CSU ပါတီတွေကတော့တိုင်းပြည်အတွက်သူတို့မှာဘာတာဝန်တွေရှိတယ်လဲဆိုတာကိုသဘောပေါက်ထားတဲ့ပါတီတွေပါကျမတို့လုံခြုံရေးအစီအစဉ်တွေအတွက်ဒါဟာအရေးကြီးတယ်လို့ပြည်သူတွေအတွက်လည်းအရေးကြီးတယ်ဆိုတာကိုကျမတို့သဘောပေါက်နားလည်ထားပါတယ်ဒီလိုစိတ်ဓာတ်နဲ့လာမယ့်သတင်းပတ်တွေကိုဖျက်ဆီးနိုင်မယ်လို့ကျမအခိုင်အမာယုံကြည်ထားပါတယ
်ဂျာမနီလွတ်တော်မှာနေရာရဖို့ကမဲအလုံးရဲ့900ခန့်လုံးရှိဖို့လိုပါတယ်လက်ရဆုံး AFD ပါတီက73ရာခိုင်နှုန်းတောင်ရတာတော့လွှတ်တော်ထဲမှာဒီပါတီတာလေးနဲ့ဝင်ထိုင်လိုက်အောင်ပါပဲ။နာဇီခေတ်နောက်ပိုင်းအမျိုးသားရေးဝါဒီတွေပထမဆုံးအကြိမ်ဖြစ်ဂျာမနီလွှတ်တော်ထဲကိုရောက်လာတော့မဲ့သဘောပါ။ AFD ပါတီရဲ့ခေါင်းဆောင်တဦးဖြစ်သူအလက်ဇန်ဒါဂေါလန်ကဘာကြောင့်သူတို့ပါတီလူထုထောက်ခံမှုတွေရခဲ့တယ်လဲဆိုတာကိုရှင်းပြပါမယ်။
Weil die Parteien offensichtlich das Gefühl der Menschen auf der Straße.
ဘာကြောင့်လဲဆိုတော့နိုင်ငံရေးပါတီတွေကလမ်းမောက်ကပြည်သူတွေရဲ့ခံစားချက်တွေကိုလေ့လာမနေတော့ဘူးဆိုတာသိရှင်းနေပါလေ။ဒီပါတီတွေဟာပေါင်းပြီးတော့ပဲဖြစ်ဖြစ်ဒဇယ်တစ်ပိုင်းအားဖြင့်ပဲဖြစ်ဖြစ်လူအများကမလုပ်စေချင်တော့တဲ့အရာတွေကိုပဲမူဝါဒချပြီးလုပ်နေကြပါတယ်နိုင်ငံသားတွေအကြီးအကျယ်ဝင်နေတဲ့ပြဿနာတိုင်းပြည်မှာကြုံနေတဲ့ဟာကိုဒီပါတီတွေကပြောင်းလဲအောင်မလုပ်ချင်ကြပါဘူးပြည်သူတွေဟာသူတို့အတွက်ဘာမှအရေးမကြီးဘူးဆိုတာသိရှင်းနေပါတယ်အဲဒါကြောင့်ပြည်သူတွေကသူတို့လိုချင်တာဘာလဲဆိုတာကိုအခုရွက်ောက်ပွဲမှာပြလိုက်ကြတာပါပဲ
အမျိုးသားရေးလက်ရဆုံး AFD ပါတီအခုလိုမျိုးလူကြိုက်များလာတာဟာဝန်ကြီးချုပ်အင်္ဂလာမာကယ်ကြောင့်ဆိုပြီးတော့လဲတွယ်ဝိုက်ပြီးတော့အပြစ်တင်နေကြပါတယ်။ဘာကြောင့်လဲဆိုတော့ရှေ့လက်ပိုင်းဒေသကစစ်ပီးဒုက္ခသည်တွေကို2015ခုနှစ်မှာဝန်ကြီးချုပ်မာကယ်ကတကားပွင့်ဝါဒနဲ့လက်ခံခဲ့လို့ပါပဲ။လော့ဆယ်မှာတော့ညွန်ပေါင်းဆိုးရတရက်ကိုဖွဲ့စည်းဖို့ဝန်ကြီးချုပ်မာကယ်ကဆွေးနွေးညှိနှိုင်းမှုတွေကိုစတင်ပြီးတော့လုပ်ပါတော့မယ်။2013ခုနှစ်ရွေးကောက်ပွဲတုန်းကလွတ်တော်မှာတနေရာမှမရခဲ့တဲ့ Free Democrats Party နဲ့ Green Party တို့နဲ့ပူးပေါင်းပြီးညွန်ပေါင်းဆိုးရကိုဖွဲ့စည်းမှာပါ။အသက်63နှစ်အရွယ်ဝန်ကြီးချုပ်မာကယ်ရဲ့နိုင်ငံခေါင်းဆောင်တာဝန်ယူထားတဲ့စနစ်ကျော်ကာလအတွင်းပြင်သစ်နိုင်ငံမှာသမ္မတ4ဦးပြောင်းလဲခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့သမ္မတ3ဦး၊ဗြိတိန်နိုင်ငံမှာဝန်ကြီးချုပ်4ဦး၊အီတလီမှာဝန်ကြီးချုပ်6ဦး၊ဂျပန်မှာဝန်ကြီးချုပ်9ဦးပြောင်းလဲခဲ့ပါတယ်။ဂျာမနီနိုင်ငံရဲ့ဥပဒေအရဝန်ကြီးချုပ်2ဦးအနေနဲ့တာဝန်ထမ်းဆောင်နေတဲ့တက်တန်းအရေးအတွက်ကိုကန့်သတ်မထားပါဘူး။